ဣသရေလ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ရာဖာမြို့ဒုက္ခသည်စခန်းမှာခိုးလုံနေတဲ့ပါလက်စတိုင်း45ဦးသေဆုံးက200ကျော်ဒဏ်ရာရရှိခဲ့တဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီကဒီကနေ့မှဆွေးနွေးမှုတွေလုပ်ဖို့ရှိနေပါတယ်။ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာအကြီးအကဲ Martin Graphics ကအဆိုပါတိုက်ခိုက်မှုကိုလုံးဝလက်ခံနိုင်စရာမရှိကြောင်းပြောခဲ့တယ်လို့အဲ့ဒီအဖြစ်အပျက်ဟာကြည်ကွဲစရာကောင်းတဲ့အမှားတစ်ခုဖြစ်ပါတယ်လို့ရှင်းပြခဲ့တဲ့ဣသရေလ်ဝန်ကြီးချုပ်ဘက်ဂျမင်နက်တန်ယာဟူရဲ့ရှင်းပြချက်ကိုလည်းဝေဖန်ရှုတ်ချခဲ့ပါတယ်။ဣသရေလ်ဘက်ကတော့တနင်္လာနေ့ကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတယ်လို့နက်တန်ယာဟူကလွှတ်တော်ရှင်းပေါင်းမှာပြောကြားခဲ့ပါတယ်။
ברפיח כבר פינינו כמיליון תושבים בלתי מעורבים ולמרות המאמץ העליון שלנו
ရာဖာမှာရွှေ့ပြောင်းနေထိုင်လာသူတသန်းလောက်ကိုဘေးလွတ်ရာရွှေ့ပြောင်းပေးထားပြီးဖြစ်ပါတယ်။မသက်ဆိုင်သူတွေကိုမထိခိုက်စေရေးအစွမ်းကုန်ကြိုးပမ်းနေတဲ့ကြားမှာပဲကံမကောင်းစွာနဲ့မင်းညာကနှီးပညာပိုင်းဆိုင်ရာချိုးဝေးမှုတစ်ခုဖြစ်ပွားခဲ့ပါတယ်။ဒီမှုကိုစုံစမ်းစစ်ဆေးနေပါတယ်။အကျိုးအကြောင်းသိတာနဲ့ဖြေရှင်းချက်ပေးသွားပါမယ်။ဘာဖြစ်လို့လဲဆိုတာကတော့ဒါကကျွန်တော်တို့ရဲ့မူဝါဒပါပဲလို့ဣသရေလ်ဝန်ကြီးချုပ်ကပြောသွားတာပါ။ဒီတိုက်ခိုက်မှုမှာဟာမတ်စစ်သွေးကြွအကြီးတန်းအရာရှိနှစ်ဦးသေဆုံးခဲ့ရတာပါ။ကုလသမဂ္ဂလုံခြုံလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးဗော်ခါထက်စ်ကတော့အဆိုပါဖြစ်ရက်ကိုရှုတ်ချပြောဆိုပြီးတော့ပြီးခဲ့တဲ့သတင်းပတ်ကနိုင်ငံတကာတရားရုံးကတိုက်ပွဲတွေချက်ချင်းရပ်ဖို့ထုတ်ပြန်ထားတဲ့အမိန့်ကိုလည်းဣသရေလ်အနေနဲ့လိုက်နာဖို့တောင်းဆိုထားပါသေးတယ်။ဒါပြင်ပါလက်စတိုင်းလက်နက်ကိုင်အဖွဲ့တွေအနေနဲ့ဣသရေလ်နိုင်ငံထဲကိုရော့ကက်တွေပစ်လွှတ်နေတာကိုလည်းရပ်တန့်ဖို့နဲ့နိုင်ငံတကာလူသားချင်းစာနာမှုအရဂါဇာကမ်းမြောင်မှာကြန့်ရှိနေတဲ့တရားခံတွေအားလုံးကိုပြန်လွှတ်ပေးဖို့ကိုလည်းတိုက်တွန်းထားပါရဲ့ရှင်။